မြန်မာနိုင်ငံဟာကမ္ဘာမှာမူရစ်ဆေးဝါးထုတ်လုပ်မှုနဲ့တဆင့်ကန်တင်ပို့မှုအဓိကနိုင်ငံတွေမှာအပါအဝင်အဖြစ်သတ်မှတ်ကြောင်းအမေရိကန်ကကြေညာလိုက်ပါတယ်။မြန်မာ၊ဘိုလီးဗီးယားနဲ့ဗင်နီဇွဲလားနိုင်ငံတွေဟာလွန်ခဲ့တဲ့12လအတွင်းနိုင်ငံတကာမူရစ်ဆေးဝါးတက်ဖြတ်ရေးသဘောတူညီချက်နဲ့အညီမူရစ်ဆေးတက်ဖြတ်ရေးလုပ်ငန်းတွေမှာလှုပ်ဆောင်မှုပြတ်ခွက်ခဲ့တဲ့အတွက်ဒီစည်းရုံးထဲမှာထည့်သွင်းဖော်ပြခြင်းခံရကြောင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကမနေ့စက်တင်ဘာ15ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒီနိုင်ငံတွေမှာမူရစ်ဆေးတက်ဖြတ်ရေးအတွက်အမေရိကန်အစိုးရရဲ့ထောက်ပံ့ကူညီပေးမှုဟာလည်းအရေးပါတယ်လို့ပြောပါတယ်။မူရစ်ဆေးဝါးထုတ်လုပ်မှုနဲ့ကုသရောင်းဝယ်မှုအဓိကနိုင်ငံတွေအဖြစ်သတ်မှတ်ခံရတဲ့နိုင်ငံတွေထဲမှာအမေရိကန်ပြည်ထောင်စုကိုဓာတ်ရိုက်ထိခိုက်စေတဲ့မူရစ်ဆေးဝါးထုတ်လုပ်တဲ့နေရာမှာအသုံးပြုတဲ့ဓာတုဆေးဝါးထုတ်လုပ်တင်ပို့တဲ့နိုင်ငံတွေကိုလည်းထည့်သွင်းထားတာပါ။ဒီကြေညာချက်မှာမြန်မာနဲ့အတူအာဖဂန်နစ္စတန်၊ဘိုလီးဗီးယား၊တရုတ်၊အိန္ဒိယ၊လာအို၊မက္ကဆီကို၊ကိုလံဘီယား၊အီကွေဒေါ၊ဂွာတီမာလာ၊ဟေတီ၊ဟွန်ဒူရပ်စ်ဂျမေကာ၊နိုင်ကာရာဂွာ၊ပနားမာ၊ပီရူးနဲ့ဗင်နီဇွဲလာတို့အပြင်အယ်ဆာဗေဒိုး၊ဘဟားမားစ်၊ဘလစ်၊ကော့စတာရီကာ၊တာရုဒိုမီနီကန်ရီပဘလစ်နိုင်ငံတွေလည်းပါဝင်ပါတယ်။မြန်မာနိုင်ငံမှာ2021ခုနှစ်ကအရသာအစိုးရကိုဖယ်ရှားပြီးစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းလက်နက်ကင်ပဋိပက္ခတွေနဲ့မတည်ငြိမ်မှုတွေကြောင့်မူရစ်ဆေးဝါးထုတ်လုပ်မှုတွေတိုးလာတာတွေ့ရကြောင်းလဲကုလသမဂ္ဂနဲ့နိုင်ငံတကာအသိုင်းအဝိုင်းကသတိပေးထားပါတယ်ခင်ဗျာ။